မေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆွေးနွေးပွဲတွေကျင်းပမဲ့အရေးကအင်မတန်မှအရေးကြီးတဲ့သဘောတူညီချက်ဖြစ်ကြောင်းဒါပေမဲ့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားသဘောတူညီချက်တစ်ခုချက်ချင်းထွက်လာမယ်အလားအလာတော့မရှိဘူးလို့အမေရိကန်သမ္မတအင်ဂျီရိုရဲ့စီးပွားရေးအကြံပေးလယ်ရီ ကတ်လိုးကတင်းင်းကနေဒီမှာပြောဆိုပါတယ်အချိန်ယူဆွေးနွေးကြရလိမ့်မယ်ဆိုစီးပွားရေးအကြံပေးက Fox News ရဲ့တင်းင်းဝင်နေတွေ့ဆုံမိ мян ကအစီအစဉ်မှာပြောဆိုတာဖြစ်ပါတယ်နိုင်ငံခြားဆွေးနွေးမှုတွေတက်သွားတာအခုဆိုရင်သတင်းခုနှစ်ပတ်ထဲကိုရောက်ရှိလာခဲ့ပြီးဒီမတိုင်ခင်မင်းလာအစောပိုင်းတုန်းကတော့နိုင်ငံခြားသဘောတူညီချက်တွေအတွက်90ရာခိုင်နှုန်းအထိညှိနှိုင်းနိုင်ခဲ့ကြတယ်လို့အင်ဂျူရောစီးပွားရေးအကြံပေးကပြောပါတယ်ဂျပန်မှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ G20 ထိပ်သီးဆွေးနွေးပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့တည်ထောင်တွေ့ဆုံဆွေးနွေးမှုမှာတော့ဆွေးနွေးညှိနှိုင်းမှုတွေပြန်ဆဖို့သဘောတူခဲ့ကြတာပါ Cyber Internet တိုက်ခိုက်မှုအမေရိကန်ကုမ္ပဏီတွေအသုံးပြုတဲ့ကိုပိုင်နည်းပညာတွေလွှဲပြောင်းပေးဖို့တရုတ်ရဲ့တောင်းဆိုချက်တရုတ်ကုမ္ပဏီတွေကိုတရုတ်အစိုးရဘက်ကထောက်ပံ့ပေးမှုတရုတ်ရဲ့နိုင်ငံတကာနည်းပညာလုပ်ငန်းကြီးဖြစ်တဲ့ Huawei ကိုအမေရိကန်နည်းပညာပစ္စည်းတွေရောင်းချမှုအရေးတို့မဖြစ်ရှင်းနိုင်သေးတာနဲ့အတူပဲညှိနှိုင်းဖို့ကြံနေတဲ့ဆရာဂိုင်းလုံးကအခက်အခဲဆုံးဖြစ်နိုင်တယ်လို့လဲစီးပွားရေးအကြံပေးကတ်လိုးကသုံးသပ်ပါတယ်